နေရပင်လေဒေတာအဂျီယန်ပင်လေတစ်ဖက်တစ်ချက်မှာရှိတဲ့တူရကီနဲ့ဂရိနိုင်ငံတွေကရှာဖွေကယ်ဆယ်ရေးအဖွဲ့တွေဟာငရင်တန်းကြောင့်ပြိုကျနေတဲ့အဆောက်အဦတွေနဲ့အပျက်စီးပုံတွေကြားမှာအသက်မသေးချမ်းရသူတွေကိုစနေနေ့မှာရှာဖွေနေကြပါတယ်။ငရင်တန်းကြောင့်သေဆုံးခဲ့သူ28ဦးရဲ့ရုပ်လောင်းတွေကိုရှာဖွေတွေ့ရှိခဲ့ပြီးဖြစ်တယ်လို့ဒဏ်ရသူကရာပေါင်းများစွာရှိနေတာပါ။ပြန်အဆင့်9ရှိတဲ့အပြင်ငငယ်လှုပ်ခတ်ခဲ့ပြီးနောက်ပိုင်းနောက်ဆက်တွဲငငယ်ငယ်ပေါင်း60တဲ့မင်းလှုပ်ခတ်ခဲ့ပါတယ်။အပြင်ငငယ်လှုပ်ခတ်ခဲ့ပြီးနိုင်ပိုင်းတွင်းမှာပဲဂရိဝင်ကြီးချုပ် Kyriakos Mitsotakis ကတူရကီသမ္မတ Recep Tayyip Erdogan ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးဝန်ထဲချောင်းပြောကြားခဲ့တယ်လို့နှစ်နိုင်ငံကြားကွဲပြားမှုတွေရှိပေမဲ့ဒီချိန်မျိုးမှာနှစ်နိုင်ငံပြည်သူတွေအတူတကွရက်တည်ဖို့လိုကြောင်း Twitter မှာရေးပါတယ်။တူရကီသမ္မတကလည်းအခက်အခဲကာလတွေမှာနှစ်နိုင်ငံကြားစီစီလုံးလုံးနဲ့ကုညီပံ့ပိုးမှုပေးတာဟာဘဝမှာတန်ဖိုးအရှိဆုံးဖြစ်ကြောင်း Twitter ကနေပြန်လည်ရေးသားခဲ့ပါတယ်။နိုင်ငံခြားတင်းမာမှုတွေပြည်လည်ရေးအတွက်အမေရိကန်ကရော EU ဥရောပသမဂ္ဂကပါစူးစမ်းနေပေမဲ့အောင်မြင်မှုမရဘဲဖြစ်နေချိန်မှာအခုလိုငရင်တန်ခံရမှုကနေနိုင်ငံဆက်ဆံရေးပြန်ပြီးနှွေးထွေမှုရှိလာမလားဆိုတာကိုတော့တေချာမပြောနိုင်သေးပါဘူး။